America ဆက်ဖက်ဝန်ထမ်းတွေအားလုံးလာမယ့်လကစပြီးကိုဗစ် -19 ရောဂါကာကွယ်ဆေးမဖြစ်မနေထူးခြားရတော့မှာဖြစ်ပါတယ်။ဘန်ဒဂွန်စစ်တမ်းလာချုပ်ကချမှတ်ပြင်ဆင်ပြီးသမ္မတဂျိုးဘိုင်ဒန်ကသဘောတူထောက်ခံထားတဲ့ဒီအစီအစဉ်ကိုမနေ့တနင်္လာနေ့ကကျင်းပခဲ့တာပါ။စစ်တပ်အစီအစဉ်ရှိမှုကိုထိန်းသိမ်းထားနိုင်ရေးအတွက်ကာကွယ်ဆေးထူးတာဟာလိုအပ်တဲ့အစီအစဉ်ခုဖြစ်တယ်လို့ဘန်ဒဂွန်စစ်တမ်းလာချုပ်ထိတန်းကောင်းဆောင်တွေကပြောပါတယ်။ American ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန FDA ကနေကာကွယ်ဆေးကိုနောက်ဆုံးအတည်ပြုချက်ရမယ်။ဒါမှမဟုတ်ကူးစက်နှုန်းကဆက်ပြီးတက်နေမယ်ဆိုရင်မူလသတ်မှတ်ထားတဲ့စက်တင်ဘာလထဲမှာစပြီးထိုးဖို့ဆိုတဲ့သတ်မှတ်ချိန်ကရှေ့တိုးလာနိုင်တယ်လို့ကော်ဝေးဝန်ကြီး Right Austin ကပြောပါတယ်။ဒီတော့တွင်မှာပဲဈေးဝယ်ဖို့အားလိုက်ရအပန်းဖြေဖို့ဒါမှမဟုတ်အလယ်ပတ်အနေနဲ့အမေရိကန်နိုင်ငံသားတွေနေဆက်ဖြတ်ပြီးကနေဒါနိုင်ငံထဲဝင်လာကိုပိတ်ပင်ထားတာကနေဒါဆွေရကပြန်ရုပ်လိုက်ပါပြီ။ဒါပေမဲ့လည်းအမေရိကန်ဘက်ကတော့ကနေဒါနိုင်ငံသားတွေကိုကန့်သတ်ထားခဲ့ပါပဲ။2020ပြည့်နှစ်မတ်လကတည်းကစလို့မတော်မရှိခီးစဉ်မဟုတ်ရင်နှစ်ဖက်အဝင်ထက်ပိတ်ပင်ထားကြတာကိုကနေဒါဘက်ကမနေ့တနင်္လာနေ့မှာပြန်ဖွင့်ပေးကြတာပါ။အော်စတြေးလျနိုင်ငံကလူကြီးအထူးဆုံးဖြစ်တဲ့ New South Wales ပြည်နယ်မှာကိုရာဗတ်ကူးစက်သူတရက်အတွင်းအများဆုံးဖြစ်ဒီကနေ့မှာ356ဦးထိရှိခဲ့ပါတယ်။ဒီပြည်နယ်ကဆစ်နီဒေသအပါအဝင်လူကြီး 8.2 သန်းနဲ့မှာ80ရာခိုင်နှုန်းကျော်ဟာအသွားအလာအဝင်ထက်ပိတ်ဆို့ကန့်သတ်ခံထားရပါတယ်။ဇွန်လ26ရက်နေ့ကထပ်မံထားတဲ့ဆစ်နီဒေသကန့်သတ်ချက်တွေကိုအော်ဂူလာ28နှစ်မှာရှော့ပေါ်ပြီးနိုင်တော့မလားဆိုတဲ့မျိုးလင့်ချက်ဖြစ်လာဖို့ကလည်းအလံဝေးလာနေပြီဖြစ်ပါရဲ့